တိုင်းသားဒေသတွေမှာလက်တလောဖြစ်ပွားနေတဲ့ဗြိပက္ခတွေအများဆုံးရက်ဆိုင်မှုပြဿနာတွေကိုတွေ့ဆုံဆွေးနွေးအဖြေရှာဖို့အပွင့်ဘေးစာကနေဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်တိုင်းသားတွေအားလုံးသွေးစည်းညီညွတ်ဖို့အရေးကြီးတာကိုဘေးစာမိသားမှာရေးသားထားတာကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြန်ကြားရေးတာဝန်ကဦးဝန်းကျိုင်ကဖတ်ပြပါတယ
်ကျေတော်စုကမ္မတမြန်မာနိုင်ငံတော်သည်တိုင်းသားလူမျိုးများနဲ့ပေါင်းစပ်ဖွဲ့စည်းထားသောနိုင်ငံဖြစ်ပါသည်ယင်းတိုင်းသားအားလုံးသည်နှစ်ပြိစေတများစွာကပင်တမီရီနေတီတက်ပေါက်အတူနေထိုင်ခဲ့ကြသောညီကိုမောင်နှမများဖြစ်ကြပါသည်ထို့ကြောင့်တိုင်းသားလူမျိုးများအားလုံးချစ်ကြည်ရင်းနှီးသွေးစည်းညီညွတ်ရေးသည်အလွန်အရေးကြီးပါသည
်ဒီလိုအရေးကြီးပေမဲ့
တခုကတခင်ရှန့်ပင်ရင်နဲ့မော်စသည့်ပြည်နယ်များတွင်တမရော်နှင့်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းများအကြပဋိပက္ခများဖြစ်ပေါ်လျက်ရှိကြောင်းကြားသိနေရပါသည်ယင်းပဋိပက္ခများကြောင့်ပေပေဆုံးရှုံးပစ္စည်းမှုများဝန်းနေပွဲအားဖြစ်ပေါ်လျက်ရှိသည့်အပြင်တံပိုးကြီးမားသည့်နိုင်ငံပိုင်အဆောက်အဦများဒီမန်ကြီးလုံငန်းများယူရင်းပြစ်စည်းမှုများကြုံတွေ့နေရပါသည
်ဒေသခံတွေအတိဒုက္ခရောက်နေတဲ့အပြင်အင်းင်းကြီးနိုင်ငံတွေကိုပါကုဆတ်ပြန့်နှံ့မဲ့အန္တရာယ်ရှိတယ်လို့ပေးစာမှာရေးထားပြီးပြိပက္ခရဲ့အကျိုးဆက်တွေကိုလည်း
ရင်းပြိပက္ခများနဲ့ကပ္ပနာများကိုအင်အားသုံး၍ရှင်းရှင်းရမည်ဆိုရင်နှုတ်နှစ်ပတ်အကျိုးဆုံးရမှုများသာဖြစ်ပေါ်ပါမည်အမျိုးသားရင်ကြားစီရေးကိုစီရေးလီလာများဖြင့်တိဆောက်၍မရနိုင်ပါနိုင်ငံ၏လီလာဖြစ်သောသွေးနွေးညီနိုင်ဖြည့်ရှင်းခြင်းဖြင့်သာတိဆောက်သွားကြရမည်ဖြစ်ပါသည်နိုင်ငံ၏ညီနိုင်ဖြည့်ရှင်းနိုင်ရမှဒါလျင်ပြည်တော်စုကြီးအနာဂတ်ကိုအာမခံနိုင်၏စစ်မှန်သောတိုင်းသာသွေးစည်းညီညွတ်မှုကိုရရှိပါသည်စစ်မှန်သောငြိမ်းချမ်းပြည်လည်းမှုမရရှိလျင်ပြည်ရင်းစစ်မှုဟုသည်ကျေပြန့်သွားနိုင်သည့်အန္တရာယ်ရှိတတ်ပါသည
်ပြည်တော်စုငါးချင်းချင်းဖြစ်ပေါ်နေတဲ့ပြဿနာတွေကိုတူးနဲ့တူးတစ်ဖွဲ့နဲ့တစ်ဖွဲ့အပြန်အလှန်နားလည်မှုအပြန်အလှန်ယုံကြည်လေးစားမှုတို့နဲ့ဖြစ်ရှင်းကြမယ်ဆိုရင်ပြည်လည်မှုရရှိပြီးပြည်တော်စုကြီးငြိမ်းချမ်းတည်ငြိမ်မယ်လို့ဆိုပါတယ်ပြည်တော်စုကြီးငြိမ်းချမ်းတည်ငြိမ်မှတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုအောင်အောင်မြင်မြင်ဆောင်ရွက်နိုင်မယ်လို့လည်းပေးစာမှာဖော်ပြထားပါတယ်
အမေရိကရစဲနေငင်းရည်လုပ်ငန်းရှင်များကိုပံ့ပိုးရန်အတွက်ကျမအနေဖြင့်ကိုစွမ်းရှိသမျှပါဝင်ချိုးပန်းပေးရန်အသင့်ရှိပါသည်။အောင်ဆန်းစုကြည
်ဒါရီကတော့ NLD ပြန်ကြားရေးတာဝန်ခံဦးဝန်းကျိန်ကဒေါအောင်ဆန်းစုကြည်ရဲ့အဖွင့်ပေးစာပါအချက်နဲ့အပြည့်အစုံကိုပြောသွားတာပါ။ဒေါအောင်ဆန်းစုကြည်ရဲ့အဖွင့်ပေးစာအတိုင်းတိုင်းသားတွေကလည်းပြည်ပခါတွေခြုံငိမ့်သွားဖို့လိုလားပါတယ်လို့ဒီမိုကရက်တစ်ပါတီမြန်မာဥက္ကဋ္ဌဦးသူဝေကပြောပါရယ
်မနေ့ကကျွန်တော်တို့ဟိုပါတီပေါင်းစုနဲ့ကော်မရှင်မှာတွေ့ရုံကလည်းပေါ့နော်အထူးဖြင့်တိုင်းသားခေါင်းဆောင်တွေပါတီတွေအကုန်လုံးကအဲ့ဒီငြိမ်းချမ်းရေးအတွက်ကိုတင်ပြတယ်ပေါ့နော်ဒီသဘောမျိုးပဲပြောသွားတာဆိုရှိပါတယ
်ဦးသူဝေဟာနေပြည်တော်မှာမနေ့ကလုပ်တဲ့38ပါတီနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်တွေ့ဆုံပွဲကိုတက်ရောက်ခဲ့သူပါ
ဟိုအပြင်ကတော့ဒီလိုပြိပက္ခဖြစ်နေတာတွေမလိုလားဘူးလေဖြည့်ရှင်းစီကျင်တာပေါ့နော်ကျွန်တော်တို့တိုင်းပြည်ကလွတ်လပ်ရေးရတဲ့ဒီလိုစူပူနေတဲ့အတွက်ကျွန်တော်တို့အတိုးတက်ပြင်းတော့မတိုးတက်တာနောက်ပြီးတော့လည်းတိုင်းပြည်တွေအားဒုက္ခရောက်တယ်ပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီကိစ္စကြီးကိုမြန်မြန်ပြီးသွားစေချင်ပါတယ
်ဒီလိုဆန္ဒရှိပြီးဘယ်လိုဖြည့်ရှင်းနိုင်မှာမလဲ
ဒါကတော့ဆက်ဆက်အလူတွေပေါ့နော်ဒီချက်ချက်နဲ့ဆွေးနွေးပြီးတော့ပြီးမယ်ဆိုရင်လည်းဒါအကောင်းဆုံးပေါ့နော်
အဖွဲ့ပေးစာမှာဒေါ်ဆန်းစုကြည်တင်ပြသလိုရွေးကောက်ပွဲကော်မရှင်နဲ့တွေ့ခဲ့တဲ့တိုင်းသားခေါင်းဆောင်တွေကလည်းငြိမ်းချမ်းရေးအတွက်ဆောင်ရွက်ချင်ကြတာပါဒါပေမဲ့
တိုင်းသားခေါင်းဆောင်တွေကကျွန်တော်တို့ငြိမ်းချမ်းရေးကိုဖြစ်အောင်လုပ်ပါသူတို့အားလုံးဝိုင်းကူမယ်ဆိုတော့ဥတည်ရေးကဘာဖြစ်ရှင်းလဲလို့ဆိုတဲ့အခါကျတော့ဒီရာတက်မတော်ရဲ့ကိစ္စကြီးပေါ့နော်တက်မတော်တခုရဲ့ရှိတင်နေတာနောက်ပြီးတော့လည်းပဲအာသူတို့ကဒီဖြည့်ရှင်းမဲ့ပြဿနာဟာသူ့ညီတနည်းပဲရှိတယ်အဲ့ဒါကတော့ခြေကြဆောင်တက်ပေါ့နော
်ဒီမိုကရက်တစ်ပါတီမြန်မာဥက္ကဋ္ဌဦးသူဝေပြောသွားတာပါရှင်